ချမ်းပြည်နယ်မြောက်ပိုင်းနမတူမြို့နယ်ပန်ကိုကျေးရွာကရွာသားလေးယောက်ဟာပြီးခဲ့တဲ့ဇူလိုင်လ31ရက်နေ့မန်ဆန်စင်းနေမှာဆိုင်ကယ်3စီးကိုလူ9ယောက်စီးနှင်းပြီးဈေးကနေရွာကိုပြန်မှပျောက်ဆုံးသွားတာဖြစ်ပါတယ်။ပန်ကိုရွာနယ်ပန်လုံကြားလန်းဖြုံးတောင်ခွေအရောက်မှာပျောက်ကြားဝတ်ဆုံးဝတ်ထားတဲ့ရှမ်းစစ်သား2ဦးကဆိုင်ကယ်ကိုရက်တံခိုင်းပြီးတဲ့နောက်အဲ့ဒီနေရာမှာဆိုင်ကယ်ပဲကျန်ခဲ့ပြီးလူပျောက်ဆုံးသွားခဲ့တယ်လို့ရွာသားတွေကပြောပါတယ်။ပြောင်ဆောင်သွားသူ၄ဦးနဲ့အတူအိမ်ပြန်လာခဲ့တဲ့ပန်ကုတ်ရွာသူတဦးကသူမြင်တွေ့ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ်
။ဆိုင်ရဲတုံးစစ်ပြန်လာလေ။မြမလေးကတော့အရှိတ်အတက်ကသွားလေ။အမစီကတော့ရကြသစီမရမရစီလေ။အဲ့ဒါကအနောက်လိုက်လာတာ။မြမအားတမကတော့အလန်ကွေးတဲ့နေရာနည်းနည်းကျော်သွားတာ။ရတဲ့ဘုမလာတေလို့လို့ဆောင်ပြီမာလို့အတန်ကြီးရပြီမာအနောက်ကိုပြန်နှဲ့ကြည့်အော်အဲကြောက်တာတွေ့လားရှမ်းစစ်သားတွေ့လားအဲရှမ်းစစ်သားဟာမရောက်ပဲတွေ့လေအဲပြန်နှဲ့ကြည့်တဲ့ချိန်တော့အဲရှမ်းစစ်သားမရောက်ပဲတွေ့လေအဲဆန်သူတို့ဆန်ကြကိုရထားလားအဲဒီမှာလဲဟာတော်တော်မရအတိုင်းမရဘူးတော့လေဒီမှာလဲဟာတန်ကြီးနဲ့ဟိုရာနဲ့ပြန်သွားလေတရားကြတော့ဥဆန်သာတရားကြတော့အဲဥဆန်သာနဲ့အနိုင်အဲသူကအာလည်းဆိုင်ရတစီစီလေအဲနောက်ထပ်ဥအကြီးနဲ့အချွေတစီ
ပျောက်ဆုံးသွားသူတွေနဲ့ဆက်သွယ်မရသေးတဲ့ပန်ကုတ်ကျေးရွာအုပ်ချုပ်ရေးမှူးကိုတန်းအောင်ကပြောပါတယ
်ဟုတ်တယ်ကျွန်တော်တို့ရွာသား၄ယောက်အပကွေပါကလေအဲဒီမကန်စီနီအဲတော့စတီယန်နီမကန်စီနီပြင်းရတော့သူစီးသွားဝယ်ပြီးတော့စီးအပြန်ကြတော့အဲလမ်းဆုံးမှာသွားပြီးတော့အဖန်ခံရတယ်။အော်မျိုးနဲ့အထူးမှုစီမှာလည်းပြင်ပြထားတယ်။ဟုတ်တာတာမကန်အထူးမှုစီမှာပြင်ပြထားတယ်။အပီမှာလည်းပြင်ပြထားတယ်
။ဟုတ်ကဲ့
။ဒါမှတီးလားမလို့လားစီးလို့စရာ
ရွာသားတွေဘက်ကမန်ဆန်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးရဲ့အကူအညီနဲ့ဆက်သွယ်စုံစမ်းရမှာ RCSS ဘက်ကသူတို့ဖမ်းထားတာမရှိဘူးလို့အကြောင်းပြန်ကြောင်းမန်ဆန်ကျေးရွာအုပ်ချုပ်ရေးမှူးဦးဖိုးထောင်ကပြောပါတယ်
။ကျွန်တော်လည်းဟိုမျက်မြင်မဟုတ်တော့လေတော့မျက်မြင်မဟုတ်တော့ခက်တယ်။အဲ့ဒီကတော့ကျွန်တော်လည်းအဲ့ဒီတောင်ကုန်းအုပ်ထားနဲ့ကျွန်တော်တို့ကအဲ့ဒီကကျွန်တော်တို့ကအစည်းအဝေးသွားကြတာဟုတ်ပြအဲ့မှာသူ့ကိုဖုန်းဝင်လာတော့သူကကျွန်တော်ပြောလို့ကျွန်တော်လည်းသိရတာလေ။အဲကျွန်တော်တို့မျက်မြင်မဟုတ်တဲ့ခါကျတော့ခက်တော့ခက်တာပေါ့ဗျာ။သူကအဲ့တော့မို့အဒီလိုပဲဒီခါကျတော့ကျွန်တော်လည်းဟိုဘက်ဖွဲ့ဖို့တော့ကျွန်တော်ပြန်တော့ပြောတာပေါ့အကြေးကြီးမခေါ်ရတဲ့ဆိုရင်လည်းပြန်လို့ပြေးဖို့ပါကြပေါ့ဗျာအဲ့လိုတော့ကျွန်တော်ပြောပြတာပေါ့ပြောတော့သူတို့ကအဲသူတို့မခေါ်ရပါဘူးအဲ့ဒီကသူတို့လူတွေတော့အဲ့အောက်ဘက်ကိုမလွှတ်ရပါဘူးသူအဲ့လိုပြောတဲ့ခါကျတော့လည်းဘွားကြပြန်ရောလေးရတာဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးတန်အန်းပလောင်မျိုးသားပါတီကိုဒေသခံတွေဘက်ကတိုင်ကြားထားတာရှိတယ်လို့ဆိုပါတယ်ပါတီအနေနဲ့ကူညီပေးဖို့အခက်အခဲရှိတဲ့အကြောင်းနမ်တူမြို့နယ်တန်အန်းပလောင်ပါတီဥက္ကဋ္ဌဦးအိုက်ထိုက်ကပြောပါတယ
်ကျွန်တော်ကတော့ဘလို့မှရင်ခဲ့တဲ့ဖြစ်ထားတဲ့ကိစ္စတွေလည်းရှိထားတယ်ဆိုတော့ကျွန်တော်လည်းဘာမှမတတ်နိုင်ဘူးလေပါတီကဘလို့မှလုပ်လို့မရဘူးပါတီကိုကိုကြီးကသူကမျက်စောင်းထိတ်နေတယ်ဥစောက်ထားတာလည်းရှိတယ်လေကျွန်တော်ပါတီဝင်ဦးစီလုပ်ဦးဆောင်တော့မှသူစဉ်းစားလာရှိဦးတီချက်ပြည့်တဲ့ဟာရှိတယ်သူကလည်းပြစ်မှတ်ကိုပါတီကိုပဲပြစ်မှတ်ထားတယ်ကွာအဲ့ဒါလေးခက်တော့ဗောန
ဒီကိစ္စအတွက် RFA က RCSS အဖွဲ့ခေါင်းဆောင်တွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးအလားတူနမ်တူမြို့နယ်ပန်ဆော့ကျေးရွာအုပ်စုပန်ကုတ်ရွာတဝိုက်မှာပြီးခဲ့တဲ့မတ်လ10ရက်နေ့နောက်ပိုင်းတက်မတော် TNN နေနဲ့ RCSS တပ်တွေတိုက်ပွဲဖြစ်ပြီးပန်ကုတ်ရွာသား9ဦးလည်းပျောက်ဆုံးနေပါတယ်။မတ်လ13ရက်နေ့ကရွာပြန်ပြီးတော့ကျွဲနွားတွေကြည့်မယ်ဆိုပြီးထွက်သွားတာကနေပြန်မလာတော့ဘူးလို့ပျောက်ဆုံးသွားတဲ့ရွာသားဦးအောင်မြင့်ရဲ့ဖခင်ကပြောပါတယ်။ရွာသားတွေပျောက်ဆုံးသွားတဲ့ကျေးရွာတဝိုက်မှာ RCSS အဖွဲ့တွေရှိနေတာဖြစ်တဲ့အတွက် RCSS အဖွဲ့တွေထံမှသွားရောက်စုံစမ်းရမှာတော့သူတို့အဖွဲ့ကဖမ်းထားတာမရှိကြောင်းအကြောင်းပြန်တယ်လို့ရွာသားတွေကပြောပါတယ်။အလားတူပဲပြီးခဲ့တဲ့မတ်လ3ရက်နေ့ကနားဆိုင်ကျေးရွာအုပ်စုမိုင်းညောင်ရွာကအမျိုးသား2ဦးနဲ့အမျိုးသမီး2ဦးပျောက်ဆုံးခဲ့ပြီးဒီနေ့အထိသတင်းမရသေးပါဘူး။နမ်တူမြို့နယ်အတွင်းမှာပြီးခဲ့တဲ့မတ်လအတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးလက်နက်ကင်ဖွဲ့တွေလှုပ်ရှားတဲ့နေပြည်တော်ဝိုက်မှာဒေသခံရွာသားတွေပျောက်ဆုံးတာ10ဦးရှိနေပြီဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကပျောက်ဆုံးသူစုစုပေါင်း18ဦးရှိခဲ့တယ်လို့နမ်တူမြို့နယ်တအန်းပလောင်ပါတီဥက္ကဋ္ဌဦးအိုက်ထိုက်ကပြောပါတယ်။2015ခုနှစ်နိုဝင်ဘာလကစတင်တဲ့ TNN နဲ့ RCSS တို့ကြားတိုက်ပွဲတွေကနေဒီနေ့အထိရှမ်းပြည်နယ်နမ်ခမ်ကြောင်မဲနယ်နမ်တူမြို့နယ်တွေအတွင်းက RCSS လှုပ်ရှားတဲ့ဒေသတွေမှာဒေသခံပလောင်တိုင်းရင်းသား90ကျော်အထိပျောက်ဆုံးခဲ့ပြီးဖြစ်တယ်လို့ TNN ဘက်ကဆိုပါတယ် အလားတူ DNA လှုပ်ရှားတဲ့နေရာတချို့မှာလည်းရှမ်းတိုင်းသားတွေပျောက်ဆုံးမှုရှိနေပါတယ်။အခုလိုရွာသားတွေပျောက်ဆုံးနေမှုကြောင့်ဒေသခံတွေကြားမှာစိုးရိမ်မှုတွေရှိလာနေပါတယ်။ဒေသခံတွေဘက်ကတော့နှစ်ဖက်လက်နက်ကင်ပြည်ပခန့်တွေအတွင်းမှာပျောက်ဆုံးနေသူတွေပြန်လည်ရောက်ရှိဖို့မျှော်လင့်နေကြတာဖြစ်ပါတယ်ရှင်။